ကျန်းနိုင်ငံရဲ့အဓိကစိတ်ကမ်းမြို့ကဒူလောင်ယုံတစ်ခုမှာပြင်းထန်တဲ့ပေါက်ကွဲမှုနှစ်ကြိမ်ဖြစ်ရတဲ့အကြောင်းရင်းကိုတရုတ်အာဏာပိုင်တို့ဆက်လက်စုံစမ်းစစ်ဆေးနေကြမှာပဲဒေသခံတို့ကတော့ပေါက်ကွဲမှုဖြစ်ခဲ့တဲ့အနည်းအနားမှာအန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေရှိနေနိုင်တဲ့အပေါ်စိုးရိမ်တဲ့အကြောင်းထုတ်ဖော်ပြောဆိုကြပါတယ်။တရုတ်နိုင်ငံရှေ့မြောက်ပိုင်းကချင်ကျန်းမြို့ကအန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေထက်ထားတဲ့ဒူလောင်ယုံတစ်ခုမှာဗုဒ္ဓဟူးနေ့နောက်ပိုင်းပေါက်ကွဲမှုဖြစ်ခဲ့တာဖြစ်ပြီးဒီကနေ့တောက်ကြံနေအစောပိုင်းထိပေါက်ကွဲမှုဖြစ်ထားတဲ့နေရာအနည်းမှာမီးလောင်တာတွေလည်းရှိနေသေးဖြစ်ပါတယ်။တေဆုံးသူ56ဦးထိတိုးလာပြီးဒီထဲမှာမိသက်သမား22ဦးတို့ပါဝင်တယ်လို့တရုတ်အာဏာပိုင်တို့ကပြောပါတယ်။ဆေးရုံတင်ထားတဲ့ဒဏ်ရာရသူ900ဦးထဲမှာလည်း33ဦးတို့ကစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်။လူပဏိယောက်ပျောက်ဆုံးနေလဲဆိုတာမသိရသေးသလိုတေဆုံးသူတွေတိုးလာအောင်မယ်လို့လည်းအများကယူဆနေကြပါတယ်။စစ်ဖက်ဆိုင်ရာနျူကလ িয়ার နဲ့ဇီဝဓာတုဆိုင်ရာကျွမ်းကျင်သူ218ဦးတို့ပါဝင်တဲ့အဖွဲ့နဲ့နိုင်ငံတကာအမှုမြဆွမ်းရေးအေဂျင်စီ IAEA ရဲ့ဘေကျင်းရုံးခွဲကအဖွဲ့တို့ကိုအခင်းဖြစ်တဲ့နေရာထံဆေးလွတ်ထားပြီးဖြစ်တယ်လို့လည်းတရုတ်အစိုးရသတင်းစာရှင်ဝါကဖော်ပြပါတယ်။